တရုတ်ပြည်သူ့လွှတ်တော်ကကွန်မြူနစ်ပါတီအကြီးအကဲဟူဂျင်တောင်းကိုသမ္မတအဖြစ်နောက်ထပ်၅နှစ်ထမ်းဆောင်ဖို့တခဲနဲ့ထောက်ခံမဲ့ပေးရွေးကောက်တင်မြှောက်လိုက်ကြပါတယ်။ဒီကနေ့တရုတ်အမျိုးသားပြည်သူ့လွှတ်တော်ထဲမှာအဲ့ဒါလိုထောက်ခံမဲ့ပေးကြမယ်ဆိုတာအားလုံးကတွက်ပြီးသားသိပြီးသားဖြစ်တယ်။ဒီပြည်သူ့လွှတ်တော်ဆိုတာဟာလည်းပဲတရုတ်ကွန်မြူနစ်ပါတီရဲ့ရုပ်ပြမျှတာဖြစ်တယ်လို့သတင်းများမှာရှင်းလင်းဖော်ပြပါတယ်။ဆက်တကြိမ်မြောက်တရုတ်ပြည်သူ့လွှတ်တော်စီးပွဲပွဲကကြီးဇင်ပင်ကိုဒုတိယသမ္မတအဖြစ်နဲ့ဝူပန်ကျူကိုလွှတ်တော်ဦးစီးကော်မတီဥက္ကဋ္ဌဖြစ်ရွေးကောက်တင်မြှောက်လိုက်ပါတယ်။သူတို့နှစ်ယောက်စလုံးလည်းပဲတရုတ်ကွန်မြူနစ်ပါတီဘဟုကော်မတီရဲ့ပေါ်လစ်ဘျူရိုအဖွဲ့ဝင်များဖြစ်ကြပါတယ်။ဒုတိယသမ္မတဂျီယာသမ္မတဟူဂျင်တောင်ရဲ့အရိုက်အရာကိုဆက်ခံမဲ့သူဖြစ်တယ်လို့အများကရှုမြင်နေကြပြီးရှစ်ရက်ရှစ်လဘေကျင်းအိုလံပစ်ပွဲတော်ကုတ်ကဲရေးကော်မတီကိုဦးဆောင်သူလည်းဖြစ်ပါတယ်။